ကိုရိုနာဗိုင်းရပ်စ်ကာကွယ်ဖို့စမ်းသပ်ထုတ်လုပ်ထားတဲ့ကာကွယ်ဆေးတစ်ကိုတရုတ်သိပ္ပံပညာရှင်တွေကလူတွေနဲ့စမ်းသပ်ပြီးတပတ်မပြည့်ခင်မှာပဲအဲ့ဒီကာကွယ်ဆေးကိုစမ်းသပ်ထိုးခံမဲ့ဒုတိယအတုပ်ကိုရွေးချယ်လိုက်ပြီလို့တရုတ်စိုးရပိုင်းသတင်းမီဒီယာတွေကဖော်ပြလိုက်ပါတယ်။ဒီကာကွယ်ဆေးစမ်းသပ်တဲ့အစီအစဉ်တက်ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားခဲ့တဲ့ဟူဘေးပြည်နယ်ကအသက်18နှစ်အထက်လူ900ကိုခေါ်ယူစုဆောင်းနေတာဖြစ်ပါတယ်။အခုထုတ်လုပ်နေတဲ့ကာကွယ်ဆေးတွေအနေနဲ့အဆင့်30ဒါမှမဟုတ်အဆင့်40အထိစမ်းသပ်ဆက်ဆီးမှုတွေလုပ်သွားမှာဖြစ်ပါတယ်။စမ်းသပ်မှုတွေလုပ်နေတဲ့ကာလအတွင်းလူရည်တွက်ကိုလည်းတိုးပြီးလုပ်သွားမှာဖြစ်တဲ့အပြင်အဲဒီနောက်ဆေးရဲ့ဘေးထွက်ဆိုးကျိုးတွေဘလောက်ရှိရဲဆိုတာနဲ့ဘလောက်ထိထိရောက်မှုရှိလဲဆိုတာတွေကိုအနီးကပ်စောင့်ကြည့်ပြီးဆုံးဖြတ်သွားမှာဖြစ်ပါတယ်။ကာကွယ်ဆေးစမ်းသပ်မှုတွေဟာနှစ်နဲ့ချီကြာနိုင်ပေမဲ့အခုလက်ရှိဖြစ်နေတဲ့ကာယောဂါမှာတော့ပိုပြီးတော့မြန်မြန်ဆန်ဆန်ထုတ်လာနိုင်တဲ့အခြေအနေရှိတယ်လို့ခန့်မှန်းရပါတယ်။ဒါဟာဒုတိယဆင့်စမ်းသပ်မှုကိုလင်းလင်းမြန်မြန်လှုပ်ဆောင်လိုက်တာဖြစ်ပြီးဒါကိုကြည်ကြားအဖြစ်ပြုတ်နိုင်ငံအနေနဲ့အလွန်ကိုစနစ်တကျနဲ့အမြန်လှုပ်ဆောင်နိုင်တယ်ဆိုတာကိုပြသနေတယ်လို့ American ပြည်ထောင်စု Oregon ပြည်နယ်မှာရှိတဲ့မြောက်ဝန်နဲ့လူမျိုးနွယ်စုတွေကိုလေ့လာတဲ့အမျိုးသားသုတေသနဌာနကကာကွယ်ဆေးလေ့လာသူ Mark Slifker ကပြောပါတယ်ပြုတ်နိုင်ငံကကာကွယ်ဆေးစမ်းသပ်မှုပထမဆင့်ကိုပြီးခဲ့တဲ့ March 16ရက်နေ့ကလှုပ်ဆောင်ခဲ့တာပါပြည်နိုင်ငံကအဲ့လိုစမ်းသပ်လိုက်တဲ့အချိန်နဲ့မှာပဲအမေရိကန်မှာလဲမော်ဒါနာသရပျူတဲ့ဇီဝနည်းပညာကုမ္ပဏီကစမ်းသပ်ထုတ်လုပ်တဲ့ကာကွယ်ဆေးကိုဆီယက်တယ်မြို့ကန်တအုပ်ကိုစမ်းသပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။